Hezbollah အဖွဲ့လိုမျိုးအကြမ်းဖက်အုပ်စုတွေခိမိလက်နက်တွေမရရှိသွားဖို့အရေးတွေ Israel ကကာကွယ်လှုပ်ဆောင်တာဟာတရားမျှတမှုရှိပါတယ်လို့ American သမ္မတ Barack Obama ကပြောကြားလိုက်ပါတယ်စပိန်ဘာသာနဲ့ထုတ်လွှင့်တဲ့ Deli Mundo ရုပ်သံကွန်ရက်နဲ့စနေနေ့ကတွေ့ဆုံမေးမြန်းခဲ့မှာ Hezbollah အဖွဲ့စီပို့ပေးတယ်လို့ယူဆရတဲ့ Syria ကဒုံးကျည်တွေကို Israel ကလေကြောင်းကနေတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးတော့သမ္မတကတဲတဲ့မှတ်ချက်မပေးသွားပါဘူး။ဘလို့တိုက်ခိုက်မှုမျိုးလုပ်တယ်ဆိုတာ Israel ကအတီးပြူတာပဲဖြစ်ဖြစ်ငင်းဆိုတာပဲဖြစ်ဖြစ်လက်ခံနိုင်ပါတယ်လို့သမ္မတကပြောပါတယ်။လဗနွန်အခြေစိုက်အစ်သွေးကြွ Hezbollah အဖွဲ့ရှိရာကိုကြာသာရင်းတွေကဥတီပြီးတော့ပို့ဆောင်နေတယ်လို့ယူဆရတဲ့ဒုံးကြီးတွေကို Israel ကတိုက်ခိုက်ခဲ့တယ်လို့အမည်မဖော်တဲ့ Israel အရာရှိတွေကပြောကြပါတယ်။ဓာတ်ရုလက်နက်တွေကိုပိတ်မှတ်ထားတာမဟုတ်ဘူးလို့တော့အဲ့ဒီအရာရှိတွေကပဲဆိုပါတယ်။ Israel အစိုးရကတော့ဒီသတင်းနဲ့ပတ်သက်ပြီးတော့ဘာမှမပြောပါဘူး။ Israel ရဲ့ပိတ်မှတ်ကဂိုဒေါင်တစ်ခုဖြစ်ပုံရတယ်လို့လည်း American အရာရှိတွေကပြောပါတယ်။Israel စစ်လေရင်တွေ Syria ရဲ့လေပိုင်းနဲ့ထဲဝင်ရောက်ခဲ့ပုံနဲ့မရှိပါဘူးရှင်။